Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်2019ခုနှစ်ဧပြီလ19ရက်ဗုဒ္ဓဘူးနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ရီမန်းချက်နဲ့ပတ်သက်လို့အမေရိကန်ဆူရထိတ်တန်းခေါင်းဆောင်တွေကပြင်းပြင်းထန်ထန်သတိပေးနေပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချင်းတွေကိုဆက်လက်စောင့်ကြည့်အကဲခတ်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂလူညွန့်ရေးကောင်စီအလက်ကျအုပ်ထအမေရိကန်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန်းရောက်သတင်းတွေကတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေအထူးသဖြင့်ရခိုင်ဘက်ကအခြေအနေနဲ့ပတ်သက်ပြီးဆက်ပြီးစောင့်ကြည့်သွားမယ်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီကပြောတဲ့အပေါ်မှာမြန်မာအစိုးရအနေနဲ့ကတော့လူညွန့်ရေးကောင်စီမှာသူတို့ပြောထားတဲ့အတိုင်းဆက်ရပ်တည်သွားမယ်လို့တုံ့ပြန်ပါတယ်။ဒီအပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေဘက်ကဘယ်လိုသုံးသပ်ပါသလဲ။
ဒီမျိုးကိစ္စတွေဖြစ်လာလို့ရှိရင်အကောင်းဆုံးပြန်လည်တုံ့ပြန်နေတဲ့ကိစ္စကတော့မရှိဘူးဆိုရင်မရှိဘူးရှိတယ်ဆိုရင်ရှိတယ်ဆိုတာကိုစက်တည်ပြနိုင်သော
ဒီတရေနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်အရင်စစ်အစိုးရလက်ထက်တုန်းကလေးလူရှုခံထားရတဲ့မြမပညာရေးစနစ်ပြန်ပြီးပြုပြောင်းလဲဖို့အစိုးရတစ်ကမျိုးသားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းထုတ်ပြန်လိုက်တဲ့တရင်နောက်လိတ်ကျွန်းလူသက်မှုအယူခံတင်မဲ့ရက်တလာတိုးပြီးခွင့်ပြုလိုက်တဲ့အကြောင်းစတဲ့တရင်လာတွေကိုမကြခင်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ဗုဒ္ဓဘူးနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့တောင်းဆိုနေတာတွေကိုမြောက်ကိုရီးယားကအန်တုနီရဲ့အပေါ်တိမခန့်တဲ့အကြောင်းပြောဆိုနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြောက်ကိုရီးယားအပေါ်ခက်ချင်းချင်းတုံ့ပြန်တဲ့သဘောထားတွေမကြသေးရင်ကစလို့ပြောဆိုလာနေပါတယ်
။ And those who would challenge our resolve or our readiness should know we will defeat
အမေရိကန်ရဲ့ပြတ်သားမှုနဲ့အသင့်အနေထားကိုစိန်ခေါ်ကျင်တဲ့သူတွေတိထားမှာကတော့ဘလို့တိုက်ခိုက်မှုမျိုးကိုမဆိုအနိုင်ယူချိန်မုံသွားမှာဖြစ်တယ်လို့တမန်ရိုးကြပဲဖြစ်ဖြစ်နျူကလ িয়ার လက်နက်နဲ့ပဲဖြစ်ဖြစ်အသုံးပြုတိုက်ခိုက်မှုတွေကိုအမေရိကန်ကအင်အားအလုံးရင်းနဲ့ထိထိရရတုံ့ပြန်သွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံမှာရရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်စကအမေရိကန်လေရင်တင်သင်းမောပေါ်မှာဒီကနေ့ပြောကြားတဲ့မိန့်ခွန်းနဲ့သတိပေးလိုက်တာဖြစ်ပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးရည်မှန်းချက်တွေကိုအကောင့်ထဲဖွင့်နိုင်အောင်အမေရိကန်နေနဲ့ဆက်လက်ကြိုးပမ်းသွားမယ်ကြောင်းမနေ့တုန်းကတိုကျိုမြို့တော်မှာပြောကြားခဲ့ပြီးတဲ့နောက်ဒုသမ္မတကထပ်မံပြောကြားသွားတာပါ။ဒီမတိုင်ခင်တောင်ကိုရီးယားနိုင်ငံကိုရောက်ရှိစဉ်မှာလဲမဟာဗျူဟာချက်ချအမေရိကန်ကစိတ်ရှည်တီးခံခဲ့တဲ့ကာလကုံဆုံးသွားပြီဖြစ်တဲ့ကြောင်းသမ္မတဘရက်အိုဘားမားရဲ့မူဝါဒဟောင်းကိုညှိညွန်းပြီးပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့နီလန်ပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းအမေရိကန်သမ္မတရဲ့အမျိုးသားလူခွင့်ရေးအချံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster ကလည်း ABC ရုပ်မြင်သံကြားနဲ့မင်းမြန်ကန်တခုမှပြောဆိုထားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားကိုစီးရီးအရအေးအေးဖို့လူချင်းမှလူလိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းလဲဒုဗိုလ်ချုပ်ကြီး McMaster ကပြောဆိုထားခဲ့ပါတယ်။သမ္မတ Trump ရဲ့မကြသေးခင်က Twitter Internet လူမှုကွန်ရက်ကမှတ်ချက်တွေထဲမှာတော့မြောက်ကိုရီးယားအစိုးရရန်ကားပြီးပြဿနာရှာနေတဲ့အစိုးရတရားဖြစ်နေလဲညင်ညွန်းပြောဆိုထားပါတယ်။
ဤနယ်နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ဆန်းစစ်ပြီးတခက်ရေးယူမှုတွေလက်ရှိရပ်ဆိုင်းချတာဟာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်တကယ်ပဲအရေးပါအရာရောက်ရလားဆိုတာကိုပြန်လည်သုံးသပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမျိုးသားလုံခြုံရေးကောင်စီ NSC ကိုညွှန်ကြားထားပါတယ်။သုံးသပ်ချက်တွေကိုတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ကအောက်တိုဘာဥက္ကဋ္ဌ Paul Ryan ကိုအင်္ဂါနေ့ကပေးပို့တဲ့စာထဲမှာဖော်ပြခဲ့ပါတယ်။ EU အနေနဲ့အမေရိကန်၊ဗြိတိန်၊တရုတ်ရုရှား၊ဂျာမနီနိုင်ငံတွေနဲ့ဆက်ဆံညှိနှိုင်းခဲ့ပြီးတဲ့နောက်2015ခုနှစ်တုန်းကသဘောတူခဲ့တဲ့ပူးတွဲလုပ်ငန်းအကောင့်ထဲပေါ်မှုအစီအစဉ် JCPOA ပါလိုက်နာရမယ့်တာဝန်ဝတ္တရားတွေကိုလိုက်နာနေတာရှိပေမဲ့လို့ EU နိုင်ငံဟာပုံစံမျိုးမျိုးနဲ့အကြမ်းဖက်သမားတွေကိုအဓိကထောက်ပံ့အားပေးနေတဲ့နိုင်ငံတစ်ခုအဖြစ်ထိတ်ဆုံးမှရှိနေဆဲပဲလို့ဝန်ကြီးတင်လာဆန်ကပြောပါရယ်။ EU ဟာနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နျူကလ িয়ার စီစဉ်ကိုနိုင်ငံတကာကအဓိကအာရုံထားစောင့်ကြည့်နေတာဖြစ်ပြီးတော့ EU ဘက်ကတော့ဒီဆွဆွဲချက်တွေကိုညှစ်ထားပါရယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတစ်ခုချင်းစီကရောနောက်ကုလသမဂ္ဂကပါအီရန်ကိုသူ့ရဲ့နျူကလ িয়ার ရည်မှန်းချက်တွေဆွလုပ်ဖို့ဖိအားပေးတဲ့အနေနဲ့တခက်ပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့ကြတာပါဒီလိုတခက်မှုတွေကြောင့်အီရန်ရဲ့စီးပွားရေးဆူဆူဝါးထိခိုက်ခဲ့ရပြီးအထူးသဖြင့်ကမ္ဘာဈေးကွက်ထဲမှာအီရန်ရဲ့ရည်တဲ့တင်ဖို့ရောင်းချမှုတွေထိခိုက်ခဲ့တာပါဒါကြောင့်တော့ဆုံးပါတော့တတိဒီပါကြဆစ်ဆက်ကြည့်တဲ့မှုတွေအပြည့်ထန်လုပ်ပြီးတော့အီရန်ကသူ့ရဲ့နျူကလ িয়ার စီစဉ်တွေရှော့ချပေးပြီးနိုင်ငံတကာဘက်ကလည်းတခက်မှုတွေပြန်လည်ရုပ်သိမ်းဖို့တစ်ဖက်သဘောတူညီချက်တည်းရယူထားတာပါရှင်
စီးရဲနိုင်ငံမှာလူ126ဦးတမနဲ့တည်ဆုံခဲ့တဲ့စနေနေ့ကဘုံခွဲတက်ခတ်မှုကြောင့်စစ်ပွဲတွေကမှပိတ်မိနေသူတွေကိုဘေးလွတ်ရာပြောင်းရွှေ့ပေးနေတာတွေကိုရပ်ဆိုင်ထားခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အစီအစဉ်တိုင်းပြန်လည်အကောင့်ထပ်ဖို့စတင်နေကြပါပြီ။အစိုးရတပ်တွေထိန်းချုပ်ထားတဲ့ဖိုဟာမြို့နဲ့တဘုံတွေထိန်းချုပ်ထားတဲ့ကဖာယာမြို့တွေမှာပိတ်မိနေတဲ့သူ3000လောက်ကိုဘတ်စကားတွေနဲ့ခေါ်ဆောင်ခဲ့တဲ့အကြောင်းနိုင်ငံပိုင်မီဒီယာနဲ့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တို့ကအတည်ပြုပြောဆိုခဲ့ကြတာပါ။တဘုံတွေထိန်းချုပ်ထားတဲ့တခြားမြို့တစ်မြို့ဖြစ်တဲ့မာရီယာနဲ့အစိုးရကိုထောက်ခံတဲ့တပ်တွေထိန်းချုပ်ထားတဲ့စဘာဒါနီမျိုးတွေကရာချီရဲ့လူတွေကိုလည်းဘတ်စကားတွေနဲ့ပြောင်းရွှေ့ပေးခဲ့ကြပါတယ်။ပြီးခဲ့တဲ့လတိုင်းမှာရရှိထားခဲ့တဲ့သဘောတူညီချက်အရဘေးလွတ်ရာပြောင်းရွှေ့တဲ့အစီအစဉ်တွေကိုဆောင်ရွက်နေကြတာဖြစ်ပါတယ်။ရရှိတဲ့မျိုးမှာစင်နေတုန်းကဘုံခွဲတက်ခတ်မှုမှာတော့အစိုးရလူလားသူတွေထိန်းချုပ်ရတဲ့နေမှာပိတ်မိနေတဲ့သူတွေကိုတင်ဆောင်လာတဲ့ဘတ်စကားရင်နှန်းကိုထိမှန်ခဲ့ပြီးတည်ဆုံမှုတွေထဲမှာတော့ဘေးလွတ်ရာပြောင်းရွှေ့ဖို့ကြိုးပမ်းသူတွေအများစုပါဝင်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့လုံညွေးကောင်စီကတော့တက်ခတ်မှုကရက်ဆက်ချင်းချုပ်ပြီးတရေဘောကြောင့်လည်းလုံရက်ဖြစ်အင်္ဂါနေ့မှာပဲပြည်ညာရေးထုတ်ပြန်ပြစ်တင်ရှုတ်ချခဲ့ပါတယ်
။မြန်မာ၊မြောက်ကိုရီးယား၊ဆီးရီးယားနဲ့ဘရူနီနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းကလူခွင့်ရေးချုပ်ထားတဲ့နိုင်ငံတွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနစ်ကီ ဟဲလီကဝေဖန်ရှုတ်ချလိုက်ပြီးတော့လုံခြုံရေးကောင်စီကိုလည်းလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုအထူးလေးထားကြံတွယ်ဖို့အကြံပြုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြပြင်းပြောင်းလဲမှုတွေနဲ့လူခွင့်ရေးအခြေအနေတိုးတက်လာတာရှိပေမဲ့လို့ဘာသာရေးနဲ့လူမျိုးရေးဖိနှိပ်မှုတွေကတော့ဆက်ပြီးရှိနေသေးတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလက်ကြားဥက္ကဋ္ဌဖြစ်တဲ့နစ်ကီ ဟဲလီကပြောသွားပါတယ်။အရင်ကကဖိနှိပ်ခံရတဲ့ဝင်ကြရီအပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေလုပ်ခဲ့တဲ့ဆိုတဲ့မြန်မာနိုင်ငံကိုလုံခြုံရေးကောင်စီကဆက်လက်စောင့်ကြည့်နေတယ်လို့အင်ကာဒီကဒီလုံခြုံရေးကောင်စီအထူးအစည်းအဝေးမှာအမေရိကန်သံတမန်ကြီးကပြောသွားတာပါ။ဒီလိုလူခွင့်ရေးချိုးဖောက်တဲ့အခြေအနေတွေကြောင့်ဒုက္ခရောက်နေကြတဲ့သူတွေဟာအင်ဂျင်နီယာတွေစီကိုထွက်ပြေးနေကြရတယ်လို့အစိုးရအခြေအနေမှာအစိုးရဝါဒစီတိုးပို့တယ်လို့ဖြစ်နေတယ်လို့လည်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပြည်ပကဆက်ဆက်နေတဲ့ကိစ္စကိုဆွေးနွေးတဲ့လုံခြုံရေးကောင်စီအထူးအစည်းအဝေးမှာပြောကြားသွားပါတယ်။လူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လက်တွေ့ကြတဲ့တီးခြားလို့လက်တဲ့စုံစမ်းစစ်ဆေးမှုတွေအများဆုံးလိုအပ်တယ်လို့လည်းသူကပြောသွားပါတယ်။လူခွင့်ရေးကိုအကာအကွယ်ပေးဖို့ဘလောက်အရေးကြီးတယ်ဆိုတာနဲ့နိုင်ငံတကာလုံခြုံရေးပြည်ပခန့်တွေတားဆီးရမှာလူခွင့်ရေးအခက်အခဲရဲ့အရေးပါပုံတွေကိုလုံခြုံရေးကောင်စီအထူးအစည်းအဝေးမှာဆွေးနွေးခဲ့ကြတာပါရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိစိုင်းတိုမီတာ19 kHz 1683ညစိုင်းတိုမီတာ19 kHz 15565စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တူရကီနိုင်ငံမှာသမ္မတကိုလုတ်ပိုင်ခွင့်အနာရီပုံမှုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုတနင်္လာနေ့ကလူမှုဆန္ဒခံယူပွဲကျင်းပမှာဆန္ဒမဲပေါင်း2,000ကျော်ဟာမတမာမှုတွေရှိတဲ့အကြောင်းဥရောပအခက်ခတ်တွေရဲ့ဆွဆဲချက်တွေကိုတူရကီဝန်ကြီးချုပ်ကတုံ့ပြန်ထိုးနှက်လိုက်ပါတယ်။လူမှုဆန္ဒခံယူပွဲရလဒ်ပေါ်ငင်းခုန်နေရတော့မယ့်အချိန်မျိုးပဲမဲယုံနေမှာလူမှုဆန္ဒတွေထင်ရနေတဲ့အကြောင်းဥရောပကောင်စီကဆင်လွတ်ထားတဲ့အခက်ခတ်ဖွဲ့ရဝေဖန်မှုတွေကိုတူရကီဝန်ကြီးချုပ်ပင်လယ်ရေရီမကတုံ့ပြန်နေတာပါအကဲခတ်တီကတော့တရားဝင်မဲပြည်မှာတတ်မှတ်နေတဲ့မဲပေါင်း2,000ခွဲကိုမဲရီတွေ့ရမှာထက်သွင်းထားကြောင်းပြောဆိုထားပြီးမဲပင်တမာမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဖို့ဥရောပကောင်စီကတောင်းဆိုနေတာကိုတူရကီဆိုရကကောက်ွယ်ပြောဆိုနေတာဖြစ်ပါတယ်တရားဝင်မဲပြည်မှာတတ်မှတ်နေတဲ့မဲရီကြောင့်တူရကီသမ္မတရီချစ်တိုင်ရက်တာရိုဝါအနိုင်ရကိုခွင်လန်းပုံများခဲ့တဲ့အကြောင်းဥရောပကောင်စီရဲ့အကဲခတ်ဖွဲ့ဝင်တူဖြစ်သူဩစတြေးလျနိုင်ငံသားအလက်ခိုရန်ကပြောဆိုခဲ့တာပါဥရောပကအကဲခတ်နောက်တူဖြစ်တဲ့ဂျာမန်လွှတ်တော်အမတ်အထွတ်ဟန်ကိုကလည်းမဲပေါင်း2,000ခွဲလောက်ဟာမတမာမှုတွေရှိခဲ့ရဆိုတာယုံကြည်လောက်ဆရာအကြောင်းရင်းတွေရှိပေမဲ့ယာနောင်းမြေတော်မပြောနိုင်တဲ့အကြောင်းနယူးယောက်တိုင်းစတင်းစာကိုပြောကြားသွားပါတယ်။တမန်အရိုဝမ်လုတ်ပိုင်ပုံမှုရရှိပေမဲ့အစီအစဉ်ကိုဆက်ကျင်လို့ရှားသူတွေဟာလွတ်လပ်စွာပြောဆိုခွင့်မရတာနှောက်ယှက်ခံရတာမီဒီယာတွေနဲ့ထိတွေ့ဆက်ဆံခွင့်မရတာတွေလို့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရကြောင်းလည်းဥရောပအခက်ခတ်တွေကဆွဆွဲထားကြပါတယ်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့အုပ်ချုပ်ရေးမှူးရွေးကောက်ပွဲနဲ့ပတ်သက်လို့တရားဝင်မဟုတ်သေးတဲ့အစောပိုင်းရေးတွက်မှုတွေအရကတော့ဒီပညာရေးဝန်ကြီးဟောင်းအန်နီစပက်စ်ဝါဒန်က6/98လောက်နဲ့အသာစီရနေပါဗျ။ဂျကာတာမြို့မဲယုံနေမှာထူးခြားကြားတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးကာလအပြီးမှာတော့ဂျကာတာမြို့ကပြည်သူတွေသူတို့စိတ်ကြိုက်အုပ်ချုပ်ရေးမှူးတစ်ကိုရွေးချယ်လိုက်နိုင်ပုံရပါတယ်။မဲယုံနေမှာလူတွေပုံမှန်အတိုင်းမဲပေးကြကြပါမယ်လို့ဒီနှစ်တည်းဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲနေ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလကရွေးကောက်ပွဲနေ့တဲ့တော့လူတွေကြားမှာတင်းမာမှုတွေပိုပြီးတော့တိတိတသားရှိနေကြတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိအုပ်ချုပ်ရေးမှူးဘာစုကီအဟော့ခ်တန်ဟာချာပူနာမာနဲ့ဘက်ရှဝါဒန်တို့တယောက်မှမဲရလက်50ကျော်ရာခိုင်နှုန်းကိုအနိုင်မရခဲ့ကြပါဘူး။နောက်ထပ်ရှင်းပြသူတူဦးဖြစ်တဲ့အဂက်စ်ယူဟိုယိုလိုကတော့ပထမတစ်ကျော်ရွေးကောက်ပွဲမှာခရေကထွက်သွားခဲ့ရတာပါ။တရုတ်နယ်ဘွားခရီးယားဘာသာဝင်တူဦးဖြစ်တဲ့ဂျကာတာအုပ်ချုပ်ရေးမှူး အဟုတ်ကာဒီမွတ်စလင်တွေသူတို့လွတ်လွတ်လပ်လပ်ပဲပေးနိုင်တယ်သူကိုလွတ်လွတ်လပ်လပ်ပဲပေးနိုင်တယ်လို့ဆိုပြီးတော့ဒီမဲဆွဲတဲ့နေရာမှာကိုရက်ကျန်းစာကိုကိုကပြောဆိုခဲ့ပြီးအစ္စလာဘာဒါကိုစော်ကားခဲ့တဲ့ဆိုရဲဆွဆွဲပြောဆိုမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့6လတာကာလအတွင်းအခြေအနေတွေရှုပ်ထွေးနေကြတာဖြစ်ပါတယ်သူရဲ့မှတ်ချက်စကားကြောင့်ပဲအစ္စလာဘာဒါဝင်လူအုပ်ကြီးတွေကတစ်ချိန်တိုင်တည်းသူကိုဆန္ဒပြခဲ့ကြပြီးတော့အုပ်ချုပ်ရေးမှုအဟုတ်ကိုဖမ်းဆီးပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်ရှင်
တန်တရုတ်ပင်လယ်ရေအောင်မှာရေနံနဲ့တန်းဝေရှာဖွေရေးအတွက်နိုင်ငံခြားကကန်ထရိုက်လုပ်ငန်းတွေရဲ့အကူအညီရဖို့တရုတ်နိုင်ငံကကြိုးပမ်းနေပေမဲ့နယ်မြေပိုင်နဲ့အငင်းပွားမှုတွေကြောင့်ရှာဖွေတွေးရှိမှုတွေကနေအကျိုးမြတ်များဆဆကျန်မှာမဟုတ်တဲ့အတွက်အခက်အခဲတွေကြုံရမယ့်အလားအလာတွေလည်းရှိနေပါတယ်တရုတ်နိုင်ငံတောင်ပိုင်းကယူလန်ဒေသကလောက်ွက်ပေါင်း22ခုမှဇီဝလောင်စာရှာဖွေရေးအတွက်နိုင်ငံခြားကုမ္ပဏီတွေဖက်ဆက်လုပ်ကိုင်မှုပြီးခဲ့တဲ့သတင်းပတ်သက်မှာပဲနိုင်ငံပိုင်တရုတ်မျိုးသားကမ်းလှမ်းရေးနယ်ကော်ပိုရေးရှင်းကတင်ဒါခေါ်ယူခဲ့တာပါစတူယန်ကီလိုမီတာ48,280ရှိတဲ့လောက်ွက်တွေရှိရာရေပြင်ကိုတော့ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားပါတယ်အထူးသဖြင့်ဗီယက်နမ်နိုင်ငံက1990ပြည့်လွန်နှစ်တကာစလို့ပိုင်ဆိုင်ကြောင်းလူသိရှင်ကြားပြောဆိုထားတာပါစက်တင်ဘာလနောက်ဆုံးထားတင်သွင်းရမယ်နိုင်ငံခြားကုမ္ပဏီအနေနဲ့ကတော့တရုတ်နိုင်ငံနဲ့ဖက်ဆက်လုပ်ကိုင်ရာကရေနံနမိတ်ပိုင်ဆိုင်မှုတွေတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့နိုင်ငံတွေမှာဂုဏ်သိက္ခာထိခိုက်မဲ့အရေးပြင်ရှာဖွေတွေးရှိမှုတွေကလည်းအငင်းပွားစရာပိုင်ဆိုင်မှုတွေဖြစ်လာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိနေတယ်လို့အကဲကတ်တွေခန့်မှန်းနေကြပါတယ်ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရေအောက်မှာရေနံစီပီပါ17ဘီလီယံလောက်နဲ့သဘောတောင်ဝင်ကူပါပြီး190ထရီလီယံလောက်ထိရှိနေနိုင်တယ်လို့လည်းအမေရိကန်စွမ်းအစံရသတင်းချက်လက်အေဂျင်စီကခန့်မှန်းထားပါတယ်
ရာသီဥတုဖောက်ပြန်မှုတွေရဲ့ရလဒ်ဖြစ်တဲ့ဆိုင်ကလုန်းမုန်တိုင်းကြီးတွေနဲ့ပင်လယ်တည်ရေလိုင်းကြီးတွေရဲ့ဒဏ်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကအချို့တခုပြောက်ွယ်သွားနိုင်တဲ့အရေးကြုံနေရပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းမှာရှိတဲ့ကုတုပ်ဒီယာကျွန်းမှာပုံမှုဆိုးဝါးလာနေတဲ့ရာသီဥတုအခြေအနေကြောင့်လူမှုအတိုင်းဝိုင်းတွေပျက်စီးလာနေတယ်လို့ပုံမှုကောင်းမွန်တဲ့ဘဝတွေမှာနေထိုင်ခွင့်ရဖို့အတွက်ဒေသခံတွေအများပြားဟာလည်းတခြားပေးလို့ရနေရာတွေမှာပျောက်ရွှေ့နေထိုင်နေကြတာပါ။တဟာကဘာတဝဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်မြေတည်ဒေသတွေမှာတည်ရှိတဲ့တိုင်းပြည်တွေကလူသန်းပေါင်းများစွာရဲ့အသက်အန္တရာယ်ချင်းချောက်ခံလာရတဲ့အခြေအနေဖြစ်တယ်လို့ဒီအခြေအနေကိုကုတုပ္ဒီယာကျောင်းကအရင်ဆုံးသတိပေးလိုက်ကြပဲဖြစ်ပါတယ်တချိန်ကလယ်ကွင်းတွေဆေးဆေးဆူဆူရှိခဲ့တဲ့နေရာတွေမှာအခုတော့ရေကြီးရေရှမ်းမှုတွေကြောင့်ဒီလယ်ကွင်းတွေပျက်စီးပြီးစားကွင်းတွေဖြစ်သွားခဲ့တယ်လို့စားကွင်းတွေဟာဆိုရင်လည်းမကြခဏဆိုသလိုရေကြီးမှုကြောင့်ပျက်စီးရလေရှိပါတယ်။တချိန်ကကြေးရွာတွေနေရာမှာအခုတော့တဲအိမ်တွေတချို့သာရှိတော့တာပါ။သဘာဝဘေးအန္တရာယ်တွေကြာရောက်တဲ့အခါကြိုတင်ရှောင်ရှားနိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကဆောင်ရွက်နေကြတယ်ရှိပေမဲ့လို့ထိရောက်မှုအပိုင်းမှာတော့အားနည်းနေဆဲဖြစ်ပါတယ်ရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာပြည်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်အစိုးရတည်းရဲ့အမျိုးသားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းအကြောင်းမပြောခင်မှာမြမလူခွေအခြေအနေအရင်ဆုံးတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံရဲ့လူခွေအခြေအနေအထူးသဖြင့်ရခိုင်ဘက်ကအခြေအနေနဲ့ပတ်သက်လို့ဆက်ပြီးတော့စောင့်ကြည့်သွားမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောခဲ့တဲ့အပေါ်မှာမြန်မာအစိုးရအနေနဲ့ကတော့လူခွေကောင်စီမှပြောထားတဲ့သဘောထားအတိုင်းဆက်ရည်တည်သွားမယ်လို့တုံ့ပြန်လိုက်ပါတယ်။ထင်ရှားတဲ့မြန်မာလူခွေလှုံ့ဆော်သူတဦးကတော့နိုင်ငံတကာရဲ့တောင်းဆိုချက်ကိုပူးပေါင်းဆောင်ရွက်ခြင်းအဖြစ်တုံ့ပြန်တင်ကြောင်းပြောဆိုပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကိုစောင့်ကြည့်နေကြောင်းနဲ့လူ့ခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းခဲ့တဲ့အပေါ်ထောက်ခံကြောင်းအင်ကာနီကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအထူးအစည်းအဝေးမှာကောင်စီရဲ့အလဲကျဥက္ကဋ္ဌနီကီဟေလီကပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုချက်အပေါ်မှာတော့မြန်မာသမ္မတရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးဇော်ထေးကအခုလိုတုံ့ပြန်ပြောဆိုပါတယ်။
ကျွန်တော်တို့ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနပြောထားရည်ပဲเนาะအဲ့မှာအဲ့ရုပ်ရှင်ကောင်ကပြောထားတယ်ကျွန်တော်တို့ကသိကြပြောမယ်လို့เนา
ะစကိုင်းပြည်နယ်ကလူဖွဲ့စည်းနှစ်ခုအကြားတဟဇာတာဖြစ်စေဖို့အခြေအနေဟာအရတားအစိုးရတဲ့ရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်ချက်တစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာအနေနဲ့ရခိုင်ရေးကိစ္စမှာပြစ်တင်ရှုံချတာမျိုးတဲ့အပြုသဘောဆောင်ချင်းကပ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရရောက်မှာဖြစ်ကြောင်းကိုမြန်မာဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာပြောဆိုထားတာပါလူ့ခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့စီလူရေးနဲ့ပတ်သက်လို့လည်းလက်မခံနိုင်ကြောင်းနဲ့ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကဆောင်ရွက်နေကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကလည်းရခိုင်ပြည်နယ်အရေးကိစ္စကိုလေးလာသုံးသပ်ဖို့အတွက် မစ္စတာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းထားကြောင်း BBC သတင်းဌာနနဲ့တွဲဆုံမေးမြန်းရာမှာပြောဆိုထားပါတယ်မြန်မာလူ့ခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ Equality မြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာနိုင်ငံတကာကအထူးအာရုံစိုက်နေပြီးတောင်းဆိုချက်တွေဟာပုံမပြင်းထန်လာကြောင်းသုံးသပ်ပြောဆိုပါတယ်ဒီလိုတောင်းဆိုချက်တွေအပေါ်အသင့်တော်ဆုံးတုံ့ပြန်သင့်တဲ့အခြေအနေကိုလည်းအခုလိုပြောဆိုပါတယ်
ဒီလိုမျိုးကိစ္စတွေဖြစ်လာလို့ရှိရင်အကောင်းဆုံးပြန်လေတုံ့ပြန်နေတဲ့ကိစ္စကတော့မရှိဘူးဆိုရင်မရှိဘူးရှိတယ်ဆိုရင်ရှိတယ်ဆိုတာကိုသက်သေပြနိုင်သောပုံစံမျိုးနဲ့ပူးပေါင်းဆောင်ရွက်မှုကအကောင်းဆုံးဖြစ်တယ်ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့ကျွန်တော်လှုပ်ဆောင်မယ်ဆိုရင်နိုင်ငံတကာပုံမူပြီးတော့ဒီကက်ပုံပြီးတော့တောင်းဆိုပြီးထပ်ပြီးဖြစ်လာမယ်ဆိုတာကျွန်တော်ပြောထားပါတယ်ဖြစ်လားမဖြစ်လားနှစ်ဖက်အတန်ကြီးကြားနေရတာပေါ့နောက်ဖြစ်တယ်ဆိုရင်ဟာရင်မဖြစ်ဘူးဆိုရင်ငြင်းချမ်းမှုရရှိနေတယ်ဒါပေမဲ့ဒီလိုမျိုးပူပေါင်းဆောင်ရွက်မှုရှိနေခြင်းကာလပတ်လုံးကတော့ဒီကိစ္စတွေကိုနိုင်ငံတကာကဆက်လက်ပြီးတော့အရေးကြီးဆောင်ရွက်မှုတွေထုတ်ဖော်ပြောကြားမှုတွေတော့မျိုးဝဲတည်ဆိုင်နေရအောင်ပါပါမယ
်ဒုသမရဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့လည်းဦးအောင်မျိုးမင်းကအခုလိုထောက်ပြပါတယ
်နိုင်ငံတကာကတော့ဒီကိစ္စနှစ်ခုလုံးကိုမလုံလောက်ဘူးလို့ပဲသူတွက်ဆပါတယ်ပထမဆုံးတစ်ခုကိုယ့်ရဲ့ကျွန်တော်တို့ဒီတွင်းမှာဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးဒီကော်မရှင်ကိစ္စဒီတွင်းအနေနဲ့နိုင်ငံတော်ဆင့်နဲ့လုပ်ဆောင်ထားတဲ့နေရာမျိုးမှာဆိုလို့ရှိရင်တိုင်ကြားမှုတွေကိုအကြီးကြီးဆောင်ရွက်မှုမရှိဘူးနောက်တစ်ခါမှာဖိရောက်တော့စုံစမ်းစစ်ဆေးမှုတွေမလုပ်ဘူးဆိုတော့ထောက်ပြချက်တွေရှိတယ်နောက်တစ်ခါမစ္စတာကိုဖီအာနန်ကနေဦးဆောင်ပြီးလုပ်ဆောင်တဲ့ကိစ္စကတော့သူကလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတဲ့သဘောတည်းဆောင်လို့ရှိရင်ဒီခိုင်ဒီနယ်မှာဖြစ်နေတဲ့ပြည်ပခါတွေကိုဘယ်လိုချုပ်ငိမ့်မလဲဆိုရဲပုံစံမျိုးကိုပုံမျိုးဥတီရာဖြစ်နေပါတယ်။သဘောတဘာဝမကြည့်ဘူး။အဲတော့လူခွေချိုးဖောက်မှုကိုပဲတိတိကျကျစုံစမ်းစစ်ဆေးဖို့အတွက်ကော်မရှင်တရားထက်ခေါ်တယ်လို့ကျွန်တော်အလူမျိုးပဲတွေးကြည့်ပါတယ
်။ကလေးစစ်သားပပျောက်ရေးကိစ္စနာဂစ်မုံတိုင်းအလွန်ကာလမှာအာဆီယံကုလသမဂ္ဂတို့နဲ့အတူကာကွယ်ကူညီဆောင်ရွက်တဲ့ကိစ္စတွေဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့တာတကတွေဖြစ်တယ်ဆိုတာကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီကအတိအမှတ်ပြုပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်အောက်တိုဘာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခိုလုံသွားတဲ့ဒုက္ခသည်9000ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့လတွေအတွင်းကကုလသမဂ္ဂမှာပြောဆိုဆွေးနွေးဆုံးဖြတ်ခဲ့တဲ့နောက်အခုနောက်ဆုံးလုံခြုံရေးကောင်စီမှာပါဆွေးနွေးခဲ့ပြီးအခုလိုသဘောထားထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အစိုးရတစ်ထုတ်ပြန်လိုက်တဲ့ပညာရေးစီမံကိန်းအကြောင်းပြောပြပေးချင်ပါတယ်အရင်စေစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာလိလူရှုခံထားရတဲ့မြမပညာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့အတွက်အစိုးရတစ်ကအမျိုးသားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းကိုထုတ်ပြန်လိုက်ပါတယ်ခေတ်နဲ့လျော်ညီတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အရေးပါတဲ့လုပ်ငန်းစဉ်အဖြစ်နဲ့အစိုးရတစ်ရဲ့ပညာရေးမဟာဗျူဟာစီမံကိန်းအပေါ်မှာကြဲကြဲပြန့်ပြန့်ကြိုးဆိုကြပါတယ်ဒါပေမဲ့ပညာရေးဆိုင်ရာကျွမ်းကျင်သူချို့ကတော့စီမံကိန်းကျင့်သုံးတာမှာကုန်ကျစရိတ်ကြီးမြင့်မှုလိုကြုံတွေ့ရနိုင်တဲ့အခက်အခဲတွေကိုထောက်ပြကြသလိုတချို့ကတော့ပညာရေးမဟာဗျူဟာစီမံကိန်းမှာအရက်ဖတ်အဖွဲ့ကြီးတွေလူနည်းစုတိုင်းရင်းသားတွေရဲ့ပညာရေးအတွက်ဆောင်ရွက်နေသူတွေပါဝင်ခွင့်မရတာကိုထောက်ပြကြပါတယ် Paul Breeze VOA အတွက်ရေးသားပေးပို့လာတဲ့သတင်းလွှာကိုအခြေခံပြီးတော့မတ်တိန်ကြီးထိုက်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ပညာရေးပြုပြင်ပြောင်းလဲမှုပထမအဆင့်လမ်းညွှန်ချက်၅နှစ်စီမံကိန်းမှာတော့မူလာဓာအဆင့်ကစလို့တက္ကသိုလ်ပညာရေးအထည်တင်ကြားရေးတင်ယူမှုတိုးတက်လာစေဖို့ရည်ရွယ်ထားတာပါအခြေခံပညာရေးကိုနှစ်နှစ်တိုးလိုက်တာကြောင့်စုစုပေါင်း73နှစ်တင်ယူရမှာဖြစ်ပြီးတရုတ်ညွန့်တန်းအစ်စ်တွေကလေးဗဟုပြုတင်ကြားရေးတို့လည်းပါဝင်ပါတယ်တသက်တာတင်ယူခွင့်နဲ့အလုံအကန့်ခွင့်လန်းများရရှိစေဖို့အမျိုးသားပညာရေးစနစ်ကိုအဓိကပြောင်းလဲပေးရမှာဖြစ်တယ်လို့လည်းနိုင်ငံတော်အထိုင်မြန်မာပုတ်ကိုဒေါက်ဆန်းစုကြည်ကအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာအမှားစကားပြောပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့မြန်မာဆိုင်ရာဌာနကိုယ်စားလှယ်ဘဲထရစ်ဘိန်ဘဲကလည်းပညာရေးစနစ်အတွက်သမိုင်းဝင်အခိုက်အတန့်ဖြစ်ပါတယ်လို့ပညာရေးမဟာဗျူဟာစီမံကိန်းမိတ်ဆက်အခမ်းအနားမှာပြောဆိုခဲ့ပါတယ်။မဟာဗျူဟာစီမံကိန်းမှာထူးခြားမှုကတော့အသက်မွေးဝမ်းကြောင်းပညာရေးကိုအခမ်းအနားတစ်ခုအနေနဲ့ထည့်သွင်းထားတာပါ။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကဒေါက်တာသိန်းလွင်ကတော့တိုင်းရင်းသားစာပေတင်ကြားခွင့်လိုအပ်နေတာကိုထောက်ပြပါတယ်
။ပညာရေးမှာအသက်မွမ်းကြောင်းကလိုအပ်ပါတယ်ဒါပေမဲ့အသက်မွမ်းကြောင်းတစ်ခုတည်းနဲ့တင်မလုံလောက်ဘူး။မလုံလောက်ဘူးလို့ကျွန်တော်တို့မြင်တယ်။ဒါကြောင့်လဲဆိုကျွန်တော်တို့နိုင်ငံကတိုင်းရင်းသားတွေစုများစွာစုပေါင်းနေထိုင်တဲ့နိုင်ငံဖြစ်တဲ့အတွက်သက်ဆိုင်ရာတိုင်းရင်းသားတွေဒေတာမှာလိုအပ်တဲ့ပညာရေးစီမံကိန်းမျိုးလိုအပ်တယ်။ ไอ้ปัญญาไอ้มัวรามิวรู้อ่ะดิအခုအစိုးရကပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းကကျွန်တော်နိုင်ငံမှာစုပေါင်းနေထိုင်တဲ့တိုင်းရင်းသားတွေအတွက်ဘာမှစဉ်းစားထည့်သွင်းထားတာမပေါ့ဘူးမြတ
်။ဒါ့အပြင်ပညာရေးကဏ္ဍမှာဗဟုချုပ်ကန်မှုစနစ်ကိုပြင်ဖို့ကအဓိကကြတယ်လို့လဲပညာရေးဆိုင်ရာချွမ်းကျင်သူဒေါက်တာသိန်းလွင်ကထောက်ပြပါတယ်
။ပညာရေးကဗဟုချုပ်ကန်မှုလျှော့ချလိုက်ပြီးတော့ဒေသဆိုင်ရာလွတ်လပ်ခွင့်တွေပေးလိုက်ဖို့ဖြစ်တယ်။နောက်တစ်ခါတည်ယုံညွန့်နဲ့အလားတူပဲတည်ယုံညွန့်နဲ့ကလည်းမဟာဗျူဟာစီမံကိန်းကဗဟုချုပ်ကန်ထားတဲ့တိယဉဏ်နှံဖြစ်နေတယ်ဘဟုကနေရေးဆွဲပြီးတော့တပြေလုံးတင်ခိုင်းတဲ့တိယဉဏ်နှံအမျိုးသားဖြစ်နေတယ်တိယဉဏ်နှံနဲ့မကဘူးဖတ်စာဟုတ်ပါဘဟုကရေးပြီးတော့တပြေလုံးတင်ခိုင်းတော့ငကိုအတိုင်းပဲဖြစ်နေတယ
်ကျွမ်းကျင်သူတွေထောက်ပြနေတဲ့နောက်တစ်ချက်ကတော့ပညာရေးအသုံးစီဖြစ်ပါတယ်အခုအစိုးရတည်းရဲ့ပညာရေးမဟာဗျူဟာစီမံကိန်းကိုအကောင့်ထည့်ဖို့တဲ့အခါအနည်းဆုံးဒေါ်လာ 10.6 ဘီလီယံလောက်လိုအပ်မှာဖြစ်ပြီးနှစ်စဉ်ဒေါ်လာ 2.1 ဘီလီယံလောက်သုံးရမှာဖြစ်ပါတယ်ဒါကြောင့်အစိုးရအနေနဲ့ပညာရေးအသုံးစရိတ်ကိုတည်တည်တသာတိုးမြင့်ဖို့လိုအပ်မှာဖြစ်တယ်လို့ထောက်ပြကြပါတယ်။ပညာရေးကဏ္ဍမှာနိုင်ငံတကာဘက်ကရောပုဂ္ဂလိကဘက်ကပါပံ့ပိုးကူညီနိုင်တဲ့နည်းလမ်းတွေထားဖို့လိုအပ်တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအမှားစကားမှာပြောဆိုထားပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အရင်သမ္မတဦးသိန်းစိန်လက်ထက်ကကျောင်းသားတွေဆန္ဒပြတောင်းဆိုထားတဲ့အချက်တွေကိုလည်းအခုအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာထည့်သွင်းထားတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာသိန်းလွင်ကအခုလိုပြောပါတယ်
။ဟောကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းခွင့်အဲ့ဒါကမဟာဗျူဟာစီမံကိန်းမှာလုံးဝမပါဘူး။ဒါပေမဲ့ဆက်ဆက်တဲ့ဟာကတော့ဒီမဟာဗျူဟာစီမံကိန်းရဲ့၅နှစ်အတွင်းမှာစက္ကတူတွေရဲ့ဗရင်းရှင်တွေရေးဆွဲမယ်ဆိုတာပါတယ်။အမျိုးသားပညာရေးဥပဒေထဲမှာကျတော့ကျောင်းသားသမဂ္ဂများကိုစက္ကတူဗရင်းရှင်များနဲ့အညီဖွဲ့စည်းခွင့်ပြုမယ်လို့ရေးထားတယ်။သူကဗရင်းရှင်ကအခုထိမရှိသေးဘူး။မရှိသေးတော့ဒီ၅နှစ်အတွင်းမှာကျောင်းသားသမဂ္ဂများလွတ်လပ်စွာဖွဲ့စည်းခွင့်ကတော့ဟာဖြစ်နိုင်လိမ့်မယ်ဒီကျွန်တော်မထင်ဘူ
းကျောင်းသားလှုပ်ရှားမှုတွေကြောင့်ကျောင်းထုတ်ခံရသူတွေကျောင်းပြန်တက်ခွင့်ရရေးပညာရေးစနစ်ပြုပြင်ပြောင်းလဲရေးမှာလူမှုပါဝင်မှုအတူတကွတင်ကြားခွင့်ရရေးမိခင်ဘာသာစကားသင်ယူခွင့်မတင်မနည်းရစာသင်နှစ်6နှစ်သတ်မှတ်ရေးနိုင်ငံအသုံးစရ20ရာခိုင်နှုန်းကိုပညာရေးအတွက်အသုံးပြုရေးကျောင်းသားတွေရဲ့တောင်းဆိုချက်တွေလဲအခုအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာထည့်သွင်းထားတာမတွေ့ရဘူးလို့ပညာရေးကျွမ်းကျင်သူတို့ကထောက်ပြကြပါတယ်ရှင်
။မတ်တင်ကြီးထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံလိကျွန်းလူသက်မှုအယူခံနောက်ဆုံးအခြေအနေကိုတင်ပြပေးချင်ပါတယ်။လိကျွန်းလူသက်မှုနဲ့ပတ်သက်လို့တည်ထောင်ပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အမှုအတွက်ဗဟိုတရားရုံးကိုအယူခံရက်ထပ်ပြီးတိုးခဲ့တဲ့အခါမှာတော့အယူခံတင်မဲ့ရက်ကိုတလာတိုးပြီးခွင့်ပြုလိုက်ပါတယ်။ဒီအယူခံတင်နိုင်မှုအရေးကတော့မြန်မာနိုင်ငံဘက်ကဥပဒေနဲ့မှုကြီးဆိုင်ရာအကြံပြုနိုင်သူတွေကိုဆစ်လွတ်ပြီးဒီအမှုကိုအသေးစိတ်လေ့လာနေပါတယ်။ထိုင်းရှင်နေများကောင်စီနဲ့လည်းသူတို့တွေ့ဆုံခဲ့ကြပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာမိရိရှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသားနှစ်ဦးကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတည်တံ့ချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတလကျင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်ဖြစ်ထိုင်းအယူခံတရားရုံးကခွင့်ပြုပေးခဲ့တာပါတရားခံဖြစ်စွပ်စွဲခံရသူတွေကိုစစ်ဆေးမေးမြန်းဖို့အတွက်အကြေးထောင်ထဲမှာမြန်မာနဲ့ထိုင်းတက်ကြွတဲ့သူတွေကိုဘာသာပြန်ဖို့အတွက်ဗန်ခွန်ကျင်းထောင်ကနေခွင့်မပြုတာကြောင့်တရားခဏရဲ့အကျိုးဆောင်ရှိနေတဲ့ဘက်ကစစ်ဆေးမေးမြန်းမှုတွေထပ်လုပ်နိုင်ဖို့အတွက်နောက်ထပ်ရက်တိုးရနိုင်ဖို့အတွက်စီစဉ်ခဲ့ပါတယ်။လာမယ့်မေလ23ရက်နေ့အထိအယူခံရှောက်နိုင်ဖို့ထပ်တိုးခွင့်ပြုရတဲ့အခြေအနေနဲ့ပတ်သက်လို့တရားခဏရဲ့အကျိုးဆောင်ရှိနေဖြစ်တဲ့ဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။ဟာ23ရက်5လ2014ခုရက်တလတ်တတ်တိုးရပါတယ်။အခုကကျွန်တော်ကဇရုရတင်တောင်းတာဆိုတော့5ရက်နေပေါ့ဟုတ်ပါတယ်။ဒီတဲ့တပတ်ကတော့ရှင်းနေမှာအကောင့်စီနဲ့ဘာသာပြန်နဲ့အယူခံနဲ့ပတ်သက်တဲ့သူ့အကြောင်းအရာလေးတွေကိုရေခံနေနဲ့နေနေတယ်ဆိုပြီးတော့ဘန်ခဝန်ထောင်သွားကြပါတယ်။အဲ့လိုသွားတဲ့အချိန်မှာဘန်ခဝန်ထောင်ကတာဝန်ရှိတဲ့လူကြီးကနေပြီးတော့ထိုင်းရှင်းနေပြီးဆိုတော့ပြေးဝင်ပြန်ပြစ်ပြီးတော့အမာဘာသာပြန်ပြီးနဲ့အမဘာသာပြန်လို့တော့ပြေးဝင်ပြန်ပြစ်ဖြစ်ပါဦး။အဲ့လိုမဖြစ်တော့ကြောင့်မို့လဲစာတင်ခဲ့ထိုင်းရှင်းနေမှာကောင်စီကနေပြီးတော့သတ်တင်ခဲ့တဲ့ကလည်းရှိပါတယ်။ဒါကြောင့်မို့အဲ့လိုဟာကြတော့ကလီဒီစမင်းမရကအမဘာသာကိုထိုင်းရှင်းနေနာကောင်စီနဲ့တိုက်ရိုက်ဘလို့မှမသိနိုင်မင်းနဲ့ဘာသာပြန်ခေါ်တာကိုခွင့်ပြုတော့ကြောင့်မို့အဲ့ဒီကျွန်တော်ဆောင်ရမယ့်အချက်လေးဒီအလုံးဟာဆောင်ရခြင်းမရှိနိုင်ဘူး။ဒါကြောင့်မို့လဲအခုလိုအယူခံအချိန်မှာအချိန်မီမတင်နိုင်ဘူးဆိုတာဖြစ်သွားတာပါ။
အယူခံတရားရုံးကတော့ဒီလိုအယူခံရက်ကိုထပ်တိုးတောင်းဆိုမှုနဲ့ပတ်သက်လို့နောက်ဆုံးအကြိမ်ဖြစ်ခွင့်ပြုပေးခဲ့တယ်လို့လည်းဆက်ပြောပြပါဗျာ။
တရားရုံးကလည်းပြောလိုက်ပါတယ်။ဒီဟာက now some thing could be about it. I may angry over that in that I can like another brother of it. A good deal, Tabi Yedu Tonga in Tonga, who the Paragan Kotaku, she the Tabu, the Tonga Nibido, Hawkman Pubene, Tati, the Moguada, Chetty Tong, Solumiabu, your swimming with Miyake, Katamu, let you, Tapi, or you can download it in that house, yeah, you know, like Canada. So you can be able to.
A cool, you can yet, now test the lot, tattoo yard at Dre. Dear Kane Titan, Yamalung and Ugo, Sissimia Nibo, Bankwan, Jintango, Taman, Doya Poshine B, a Jintanga, Quimpumapu Sura, Chine Matia, the Bulule Subare.
Edita, my Paladin, Kobe of Guami, a Jinu Town, Lama Town, Lama, Messia, the Guru, Chine Maconcia, Sadin, you don't see the moves, I have a tiny move from Mati, I can't get a Bukamati, I can't get a Ugo.
ကြာပြောဖို့ဟာမှာဖာလာကျန်လူတွေဆိုအကြောင်းသူတို့တင်ကြပြီးစာရေးထားပါတယ်မြန်မာရှေ့တောင်လို့တမခံမှန်းကြီး၄လောက်လောက်အလုပ်လုပ်ကန်နေတဲ့လက်ကျောမှာ၂၀၁၄ခုနှစ်စက်တင်ဘာလ၅ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်၂ယောက်ကတော့တပ်ဖြတ်မှုတွေကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ Tare, Nemalung and Ugoro. The Nature Cha, Tining and Cosmo, Gentama, Pansy Tabi, a cool now song, Tia Yongani, a Mokona Mune, a Muson Chitan, Pit, and Big Abbey, Banquan Gentama, Tainting Tabare, Duro Lumia Yin, Tiamia Taza, C and Nang Botre, Nemaning and the one Sanapia, where she did a GJ Chipwagega. ยังไงปีนี้ดึงอ่ะมีเนี่ยสังอ่ะมีเนี่ยก็ดูเองอ่ะแต่ถึงขนาดเลยท้ายปีนี้มีเนี่ยท้ายสุดยากูแล้วไม่ยืดทุ่นอะไรมีแต่ยังขันซาตสองเลยปีปุ่นท้าบาร์เลยใช่ไหมมาเยี่ยมมาดึงปีปุ่นแก่รับเชื่อบาร์เลยใช่บ่ได้พูดเลยยังไงก็จะดึงปีปุ่นจัดดีเนี่ยดึงหลายการเราทะเลาะบาร์เลยอ่ะคู่ท้องเลยปีนี้เลยวิดีโอยังไงก็ซีซีบีบีเจมาเลยวิวเองยังมาบ้านเลยทีวีซีซิงกูเนี่ยคนไหนกันนี่คนไหนกูที่เอเชียสัตว์เซเว่นจูรุ
တ်တော်မှာပါကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းတို့ကိုကိုအောင်လင်းဦးကတလဲပြောပြပေးပါမယ်ရှင
်နျူကလ িয়ার နဲ့ထုတ်လုပ်ဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့တောင်းဆိုနေတာကိုမြက်ကိုရီးယားကအန်တုနေတဲ့အပေါ်တီးမခံနိုင်တဲ့ကြောင်းပြောဆိုနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြက်ကိုရီးယားအပေါ်ခက်ချင်းချင်းတုံ့ပြန်မဲ့သဘောထားတွေမချသေးငင်သာဆက်လို့စတိုက်ဆိုလို့ပြောဆိုလာနေပါတယ်။အမေရိကန်ကိုစိန်ခေါ်လူတွေကိုချေမှုန်းသွားမှာဖြစ်လို့တမယိုးကြပဲဖြစ်ဖြစ်နျူကလ িয়ার လက်နက်နဲ့ပဲဖြစ်ဖြစ်အုံဖြူတက်ခတ်မှုတွေကိုအမေရိကန်ကအင်အားအလုံးရင်းနဲ့ထိရရောက်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်ဆာအမေရိကန်လေရင်တင်သင်းမောမှာဒီနေ့ပြောကြားတဲ့မင်းကွန်းထဲမှာတတိပေးလိုက်ပါတယ်။ဒီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ဆန်းစစ်ပြီးတန်ခတ်ရွေးရည်မှုတွေလက်ရှိရင်ဆိုင်ထားတာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်လက်တွေ့မှာအရေးပါရာရောက်ရလားဆိုတာပြန်လည်သုံးသပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမျိုးသားလူညွန့်ရေးကောင်စီကိုညွှန်ကြားထားပါတယ်။သုံးသပ်ချက်တွေကိုတော့နိုင်ငံခြားရေးဝန်ကြီးရက်စတလာဆန်ကအောက်တိုဘာ8ရက်နေ့ကိုအင်္ဂါနေ့မှာပြပို့တဲ့စာထဲမှာဖော်ပြထားတာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အုပ်ချုပ်ရေးမှူးရွေးကောက်ပွဲနဲ့ပတ်သက်လို့အစောပိုင်းရေးတွက်မှုတွေအရပညာရေးဝန်ကြီးအောင်အန်နီဘတ်စဝါဒန်ကထောက်ခံမဲ့58ရာခိုင်နှုန်းနဲ့အသာစီးရနေပါတယ်။မဲယုံနယ်မှာလူတွေပုံမှန်တိုင်းမဲပေးရခဲ့ကြပေမဲ့ဒီနေ့ထက်မှဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲနေ့ကပြီးခဲ့တဲ့ဖေဖော်ဝါရီလကရွေးကောက်ပွဲနေ့တဲ့တော့တင်းမာမှုတွေလည်းတိတိကျကျတွေ့နေရပါတယ်။တူကီနိုင်ငံမှာသမရောလုတ်ပိုင်ခွင့်အာဏာတွေပုံမှန်အနည်းမဲ့ဖွဲ့စည်းပုံရှင်အုပ်တွေကိုတနင်္လာနေ့ကလူလူဆန္ဒခံယူပွဲကျင်းပရမှာဆန္ဒမဲပေါင်း2000ကျော်မတမာမှုတွေရှိခဲ့ကြောင်းဥရောပအကြက်ကတ်တွေရဲ့ဆွဆွဲချက်တွေကိုတူကီဆွေးရကတုံ့ပြန်လိုက်ပါတယ်။လူလူဆန္ဒခံယူပွဲမတန်ခင်မှာတူကီသမရောသူ့ရဲ့လုတ်ပိုင်ခွင့်အာဏာတွေကိုဆန္ဒခံယူပွဲတွေအလွဲသုံးစားလုပ်တယ်လို့လည်းဆွဆွဲထားတာပါ
။သတင်းချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကမတ်တင်ကီထိုက်ဖြစ်ပါတယ်စပိုက်ဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ဖီတာဟမ်လီဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.